တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတွင်းကူးသန်းသွားလာမှုခရီးသွားလုပ်ငန်းနဲ့ဈေးတွေကိုပါထိန်းချုပ်ထားတာကြောင့်မြန်မာနယ်စပ်ကနေတစ်သီးအဝယ်လဲရက်ဆိုင်လူနီးပါးဖြစ်နေပါတယ်။အဝယ်ကျသလိုဈေးလဲကျနေတာပါ။ဖျဲသီးနဲ့သခွားသီးအများဆုံးထွက်တဲ့ရာသီမှာတရုတ်ကိုပြန်လဲတင်ပို့နိုင်မယ့်အလားအလာရှိနိုင်ပါသေးသလား။စိုက်ခင်းလုပ်ငန်းရှင်တွေအတွက်နယ်စပ်ကုန်သွယ်ရေးအခြေအနေကဘယ်လိုများရှိနေပါသလဲ။မူဆယ်၁၀၅မိုင်ကုန်သွယ်ရေးဆောင်ကခွာညိုတစ်သီးပွဲရုံလုပ်ငန်းရှင်ဆိုင်းခင်မောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြထားပါတယ်။
တိတ်တယ်မပိတ်ဘူးဆိုပေမဲ့တရုတ်ဖက်မှာသူ့ရဲ့ဟိုဟာခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကိုရောဂါကိုထိန်းချုပ်ဖို့ပြည်နယ်တစ်ခုနဲ့တစ်ခုအတွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီပြည်မကနေမစင်းနိုင်ဘူးမစင်းနိုင်တော့ဝယ်လို့အားကြတယ်နောက်ပြီးတော့တို့ပြည်မှတဲမှာဈေးခွက်တွေတော်တော်များများကပိတ်ထားတာရှိတယ်ပိတ်ထားတယ်ဆိုတော့ဈေးတွေပိတ်တော့အဝယ်တွေမရှိဘူ
းရောင်းရတဲ့နှုံးနဲ့တွက်ကျင်တော့ခါတိုင်းရောင်းရတာထက်ဘယ်နှရာခိုင်နှုံးလောက်ကျသွားပါလဲရှင်ဆရာ
ခါတိုင်းရောင်းရတာထက်ဒီဖရဲသီးအပိုင်းမှာ90ရာခိုင်နှုံးလောက်ကျစင်းသွားတယ်ကျွန်တော်တခွားမွေးကြတော့ဒီခါတိုင်းရောင်းရတာထက်30ရာခိုင်နှုန်းလောက်ဒါပမာဏအားဖြင့်ကျဆင်းတာပေါ့လေနော်ဒီတရက်ဒီရဲ့အခုလက်ရှိနဲ့တွေ့မယ်ဆိုရင်တော့ဒီရောင်းရတဲ့ပမာဏက80 90အထိကိုကျဆင်းသွားတယ်ဒီရောင်းစေးအနေနဲ့ပြောမယ်ဆိုရင်တော့ဒီဖရဲတီးကလဲဒီတိုင်းပဲ80ရာခိုင်နှုန်းအထိဟိုဈေးကျဆင်းသွားတယ်80 90တခွားမွေးဆိုရင်90ကနေ40အတွင်းမှာဈေးနှုန်းကျဆင်းမှုလေးရှိတာပါလေနော
်ရှင်เนี่ยအခုနည်းနည်းလေးတော့ပြန်တက်လာပြီဆိုတော့အနေအထားမျိုးဟိုဆရာပြောရဲဆိုတော့ရှစ်အလားလာပေါ့နော်ဆရာတို့ဘယ်လိုမျှော်မှန်းထားပါသလဲ
ကျွန်တော်ရှစ်အလားလာကိုပြောရမှာဆိုရင်တော့ဒီတရုတ်ဘက်ကသူ့ယောဂကင်းထုတ်နိုင်မှုအခြေအနေပေါ်မှာအများကြီးမူတည်ဒီခုဖေဖော်ဝါရီလပေါ့နော်ဖေဖော်ဝါရီ18ကနေ23ရက်အတွင်းမှာတော်တော်များများတော့သူထိန်းချုပ်နိုင်ဖို့သူဖက်တာလည်းမြောက်လင့်တယ်။နောက်ပြီးတော့ထိန်းချုပ်နိုင်ပြီဖြစ်စေမထိန်းချုပ်နိုင်ပြီဖြစ်စေသူဖက်တာလည်းပတ်မဲ့သူရဲ့အစိုးရရန်တရားတွေတော်တော်များများလည်းအဲ့ဒီရဲ့ဘက်မှာသူကပြန်ပြီးလည်ပတ်လိုက်မယ်။ဒီသူတော်တဲ့အတိကတဲ့ဘုဆောင်ရေးကန္တာနောက်ပြီးတော့သူဖက်ကပညာရေးကန္တာကျမ်းမာရေးကန္တာနောက်ပြီးဒီအုပ်ချုပ်ရေးအပိုင်းတွေပေါ့နော်နောက်အကောက်ဖွင့်ဒီသေးမှုအပိုင်းလေးကိုစတင်လေပါနေပြီတချို့ကလေပါဖို့တာဆူနေပြီဒါမဲ့အရေးကြီးဆုံးကပါလဲဆိုတော့သူရဲ့ခရီးသွားလာရေးကန္တာခရီးသွားလာရေးကန္တာနဲ့ဆက်ဆိုင်တဲ့ဒီဟိုတယ်တို့ restaurant တို့အဲ့ဒီကန်အဲ့ဒီအပိုင်းလေးမှာပုံမှန်အခြေအနေဖြစ်မှကျွန်တော်တို့တစ်တီးတွေရဲ့စားသုံးမှုကလည်းတစ်ဖြည်းဖြည်းတက်လာသူကကပုံမှန်အခြေအနေဖြစ်ပြီးတာနဲ့ကျွန်တော်တို့ရဲ့ရောင်းဝယ်မှုကျွန်တော်တို့ရဲ့ဈေးကွက်ချက်ချင်းပက်လာမယ်လို့တော့မမြင်မမြောက်လေးနိုင်ပါဘူး။ဘာလို့ဆိုသူဘက်ကအချိန်နဲ့ပြီးငိန်သွားပြီးတဲ့နောက်မှာလိုက်လာပြီးတော့သူရဲ့စားသုံးမှုပမာဏကလည်းတပြေးပြေးပက်လာလိမ့်မယ်။ခုနပြောလို့ခီးသွားကဏ္ဍပေါ်မှာကျွန်တော်တစ်သေးကလည်းမိခုနေရတယ်
။အဲ့တော့ဆင်းရအနေနဲ့ဟိုဒီနေဆက်ကုံတဲ့ကြီးတူအနေနဲ့ပြည်ရင်းကဒီစိုက်ပျိုးထုတ်လုပ်သူတွေဖရဲခင်သခွားခင်ပိုင်ရှင်နေပေါ့နော်သူတို့ကိုဆရာဘာများအကြံပေးနိုင်ပါသလဲဆုံးရှုံးမှုနည်းအောင်ပေါ့
ကျွန်တော်တို့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချတဲ့တောင်သူတွေကိုအကြံပေးချင်တာလောလောဆယ်အစိုးရဆုံးအခြေအနေကိုကျွန်တော်ကြုံတွေ့နေရနောက်ပြီးတော့အခုဒီဖက်ကိုလောလောဆယ်တင်ဖို့မယ်ဆိုရင်တော့ဒီဖက်မှာရှိတဲ့ဝန်ဆောင်မှုအစိုးရကိုတွင်းရတဲ့အခွင့်အခနောက်ပြီးတော့ဒီတည်ယူပို့ဆောင်မှုစရိတ်နောက်ပြီးတော့ထုတ်ပို့မှုစရိတ်တွေနဲ့ဘယ်လို့မှမကမိပါဘူးဒါကြောင့်အခုလောလောဆယ်ကျွန်တော်ချက်ထဲမှာရှိနေတယ်လက်ဆက်နေတဲ့အသီးတွေခဏထိန်းထားမယ်နောက်ပြီးတော့ပုံထားမယ်အဆုံးရှုံးခံရင်လည်းကိုချက်ထဲမှာအဆုံးရှုံးခံတာမှဒါတရင်ပဲရင်းရတာပေါ့လေနော်အဲ့ဒီကထပ်ပြီးတော့အခြေအနေ အခုအချိန်နေနဲ့ဒီဘက်ကိုတင်ပို့မယ်ဆိုရင်တော့နောက်တည်ရင်းရင်းရပါလိမ့်မယ်ဆိုတော့နရင်းစလုံးရှုံးသွားနိုင်အရှုံးတက်တာအောင်တော့အချိန်နေကိုစောင့်ကြည့်ရုံပဲရှိတယ်ဒီထက်ပို့ပြီးတော့လဲကျွန်တော်အကြံပေးလို့မရပါဘူး
ဒီကုန်းစည်းအဝင်ပေါ့နော်ဆရာတို့ဒီဒိုင်းကိုကုန်းစည်းဝင်လာရောက်တော့ဘလို့ပုံစံမျိုးနဲ့ဝင်နေလဲတောင်သူတွေကဆက်ပြီးတော့ပဲပို့နေလို့ဆရာတို့ကုန်းစည်းဒိုင်းနေမှာဒီအသီးအနှံနေပူရှံနေတဲ့အနေအထားမျိုးရှိပါသလား
အခုအနေအထားအရတည်တည်ပို့တဲ့တောင်သူတွေလည်းတည်တည်နဲ့ချက်လက်တော့တည်ကြတယ်တည်တည်ချက်လက်တည်ကြတော့ဒီမှာဈေးကွက်နည်းနည်းဖြစ်တဲ့တခွားမွေးတော့နည်းနည်းပမာဏတစ်ခုနဲ့တင်နေတာတွေ့ရတယ်တခွားမွေးကအစည်း90ကနေ80အသွေးမှာနေစင်ဝင်နေရောင်းရတယ်ဖရဲတည်ကြတော့ရောင်းလို့ဟိုမရတဲ့သဘောအယောင်ဝိုက်ကိုရက်ထားရက်ထားလူနေနေအခြေအနေပဲမျိုးရှိတယ်။ဒီလက်ရှိအခြေအနေပေါ်မှာတောင်သူတွေကိုထိန်းချုပ်ဖို့တိုင်းတောင်သူတွေကိုရှော့ပြီးတင်ဖို့တော့ကျွန်တော် message ပေးနိုင်တယ်။ message ပေးနိုင်ခဲ့တယ်။ဒီတော့ဒီတင်ဖို့တဲ့ပမာဏလည်းကျဆင်းလာတော့ဒီသူ့ရဲ့ဝယ်လိုအားနဲ့သူ့ဟာသူတော့အချိုးမြည်နေတာတွေ့ရတယ်။ဒိတ်ဝိတီမှာပုံနေတာမျိုးတော့မရှိပြီးခဲ့တဲ့ရက်ပိုင်းတွေကကျွန်တော်ဒီဝန်ဒိန်ကိုင်းမှာပုံနေတဲ့ဖရဲသီးတွေတန်ချိန်900လောက်ရှိတယ်အဲ့ဒါလဲနေစင်စေတန်ဆက်9တန်ပုတ်ပြီးတော့ကုံသွားတဲ့လောက်ကိုဖြစ်နေတာတွေ့ရတယ်ဒါဆုံးရှုံးနေတာမှုတွေပေါ့လေနော်